ထိုင်းနိုင်ငံမှာအစိုးရကဒါလွှတ်တော်ကိုရက်30အတွင်းနဲ့ဖျက်သိမ်းပေးမယ်ဆိုရင်အစိုးရဆန့်ကျင်ဆန္ဒပြသူတွေဘန်ကောက်မြို့နယ်ကိုဝင်ရောက်နေရယူထားတာကနေဖယ်ပေးမယ်ဆိုပြီးတော့ဆန္ဒပြသူတွေကကမ်းလှမ်းမိမယ်ဝန်ကြီးချုပ်အဘိဇိတ်ဝီကြာဂျီဝါကဒါကိုညင်းဆိုလိုက်ပါတယ်အနေဝင်ဆန္ဒပြသူတွေဟာစူပူတဲ့နေတွေချင်းကြောက်တဲ့နေတွေအုံပြုခဲ့လို့သူတို့နဲ့ညှိနှိုင်းမှုလုံးမမဟုတ်ဘူးလို့မစ္စတာဘီဇစ်ကစနေနေ့ကပဲရုပ်မြင်သံကြားကနေပြောသွားတာပါလွတ်တော်ကိုချက်ချင်းဖျက်သိမ်းပေးဖို့နောက်ရွေးကောက်ပွဲတွေကျင်းပပေးဖို့တောင်းဆိုထားတာကိုဆန္ဒပြသူတွေကတောက်ကြနေမှာတော့တထစ်လျှော့ပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့သူတို့ရဲ့ကမ်းလှမ်းမှုကိုမစ္စတာအဘီဇစ်ကပယ်ချသွားပြီးတဲ့နောက်မှာတော့သူတို့ဆက်ပြီးတော့ဆန္ဒပြမယ်လို့အနေဝင်တွေကပြောပါတယ်ဆန္ဒပြသူအများစုဟာ2006ခုနှစ်မှာရာထူးကဖယ်ရှားခံခဲ့ရတဲ့ထိုင်းဝင်ကြီးချုပ်ဟောင်းတက်ဆင်ရှင်နဝက်ကိုထောက်ခံသူတွေဖြစ်ကြပါတယ်။သူတို့ကလက်ရှိဝင်ကြီးချုပ်ဟာအာဏာကိုတရားမဝင်ရယူခဲ့တာဖြစ်တယ်လို့ပြောဆိုပြီးတော့သူ့နေရာမှာဝင်ကြီးချုပ်အစ်စ်ခန့်အပ်ဖို့ရွေးကောက်ပွဲအစ်စ်ကျင်းပပေးစီချင်တာဖြစ်ပါတယ်။ဘန်ကောက်မြို့တော်မှာသတင်းပပောင်းများစွာဆန္ဒပြနေကြတာဖြစ်လို့ကမ္ဘာလှည့်ခရီးသွားတွေနဲ့စီကားတဲ့အယောင်ဆိုင်တွေတည်ရှိတဲ့မြို့နယ်တစ်ခုလုံးလုပ်ငန်းတွေရပ်ဆိုင်းထားရပြီးတော့ငွေတန်းပေါင်းများစွာအရှုံးပေါ်နေတာဖြစ်ပါတယ်။ဒီလိုမျိုးမျိုးတော်အတွင်းမှာမငြိမ်သက်မှုတွေစုဖူမှုတွေဖြစ်နေလို့စိတ်ညစ်နေကြတဲ့ရက်သားတွေစီးပွားရေးလုပ်ငန်းရှင်တွေကအင်ညီနေဝဲဆန္ဒပြသူတွေမျိုးတော်တွေကနေပြီးတော့ထွက်သွားအောင်လှုပ်ဆောင်ဖို့ပူးပေါင်းထားကြပါတယ်ရှင်